မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာဆယ်လာနှစ်ပါကြာလာတဲ့အချိန်ထိဆီယနာတေးမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေပုံစံအမျိုးမျိုးနဲ့ဖြစ်ပေါ်နေသလိုငြိမ်းချမ်းစွာချစ်တဲ့ဆန္ဒဖော်ထုတ်မှုတွေလည်းမြို့နယ်တချို့မှာကနေ့အထိရှိနေဆဲဖြစ်ပါတယ်။ဒီကနေ့ဒဇမွန်လပြည်ကျော်10ရက်နိုဝင်ဘာ28ရက်နေ့မှာကြာရောက်တဲ့အမျိုးသားနေ့အထိမ်းအမှတ်အဖြစ်နဲ့ရန်ကုန်အပါအဝင်မြို့နယ်တချို့မှာအာဏာရှင်စန့်ကျင်ချစ်တဲ့ဆန္ဒပြမှုတွေရှိခဲ့ပါတယ်။ပြည်သူဒီမိုကရေစီအတွက်အာဏာရှင်စနစ်အမြင့်ဖြတ်ဆိုတဲ့စာတမ်းတွေကန်ဆောင်ထားတဲ့လူငယ်တွေရန်ကုန်မြို့တာမွေဈေးရှိမှာချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မြောက်ဒဂုံမြို့နယ်ကဘက္ကသကျောင်းသားတွေကလည်းရန်ကုန်တိုင်းတွင်းမြို့နယ်အသီးသီးကကျောင်းသားတမကတွေတပိတ်ကော်မတီတွေနဲ့ပူးပေါင်းပြီးချစ်တဲ့ဆန္ဒပြခဲ့ကြသလိုရွှေပြည်သာမြို့နယ်အတွင်းမှာလည်းစစ်တပ်ထုတ်ကုန်မတုံးဆွဲရေးနဲ့ဆေးအာဏာရှင်စန့်ကျင်လှုပ်ရှားမှုပြုလုပ်ခဲ့ကြပါတယ်။အလားတူပဲမန္တလေးမြို့မှာလည်းအာဏာရှင်ဆိုတာဘယ်တော့မှအရှင်မထွက်ဘူးဆိုတဲ့ကောင်းစင်နဲ့ချစ်တဲ့ဆန္ဒပြခဲ့ကြသလိုရတနာပုံတက္ကသိုလ်ကျောင်းသားတွေကလည်းဖက်စစ်စစ်တပ်ဖြုတ်ချရေးနဲ့စစ်ကြုံစနစ်ပညာရေးအလိုမရှိကြောင်းမြို့တွင်းမှာလက်လဲဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့ကစလို့ကနေ့အထိနေ့စဉ်ချီတက်ဆန္ဒပြနေကြတဲ့ကလေးမျိုးကနေလည်းဒီကနေ့အစင်လာမပြည့်ချီတက်ဆန္ဒပြခဲ့ကြပြီးစကိုင်းတိုင်းအတွင်းကပဲဆလင်းကြီးမျိုးမကွေးတိုင်းမြန်မျိုးကရင်ပြည်နယ်ကြာရင်စိတ်ကြီးမျိုးနဲ့တနင်္သာရီတိုင်းလောင်းလုံမျိုးတို့မှလည်းဆက်နေချင်းစန့်ချင်ရေးချီတက်ဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။